စစ်တပ်ကအနာသိမ်းလိုက်ပြီးနောက်ပိုင်းဒေသစုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကြားတွေ့ဆုံပွဲတွင်2020ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ဒေသစုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်သူမြန်မာအမျိုးသားကွန်ကရက်ပါတီပြောခွင့်ရဦးကောင်းမြင့်ထွက်ကပြောပါတယ
်ဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအသစ်ကသူပြောတာရှိပါတယ်သူပြောတဲ့အချက်တွေမှာ UEC ကနေဒီဟိုပေါ့ထုတ်ပြန်ကြေညာချက်နှစ်ဆောင်ထုတ်ပြီးသားရှိတယ်လို့သူပြောပါတယ်ဒါသူကဟိုကိုးကားပြီးလဲသူပြောပါတယ်ပြီးတော့နောက်ပါတီရဲ့မေးတဲ့အခါမှာလဲသူပြန်ပြောတယ် February 1ရက်နေ့ကလေးကဟိုနိုင်ငံတော်ရဲ့ဟလာဟိုဟိုအာဏာသုံးရစလုံးကိုနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကဟလာကင်တွဲဟလာဟိုအာဏာလွှဲပြောင်းရယူပြီးကင်တွဲထားတာဖြစ်တဲ့အတွက်အရင်လွတ်တော်အရရက်ကလည်းဒီအာဏာရဲ့သဘောတည်ရောက်မှုသဘောအရပြည့်ပြည့်သွားတယ်အရင်ရွေးကောက်ပွဲရလက်ကလည်းပြည့်ပြည့်သွားတယ်ဟိုဆိုတာဥပဒေချောင်းရရှိပါတယ်ဆိုပြီးသူကအခိုင်အမာပြောပါတယ်ခင်ဗျအဲ့လိုပြောတာ
ဒီကနေ့တွဲဆုံပွဲအတွက်စုစုပေါင်းနိုင်ငံရေးပါတီ90ပါတီကိုဖိုက်ကြားခဲ့တာမှာ53ပါတီတက်ရောက်ခဲ့ကြပါတယ်ရွေးကောက်ပွဲကိုလေးလာစောင့်ကြည့်ခဲ့တဲ့အဖွဲ့တစ်ခုဖြစ်တယ်ပွင့်လင်းမြမရှေးဆောင်အဖွဲ့ကအမှုဆောင်ဒါရိုက်တာဦးအေးကျော်ကတော့ရွေးကောက်ပွဲမှာမင်းစီမှားရင်းတာတွေနေကျင်ရှိခဲ့ပေမဲ့နောက်ဆုံးမေးရလာကတော့တိကျမှန်ကန်မှုရှိတယ်လို့ပြောသလိုရလနဲ့ပတ်သက်ပြီးကော်မရှင်ရဲ့ပြောဆိုချက်ကိုလက်မခံပါဘူ
းရွေးကောက်ပွဲမှာကျွန်တော်တို့နိုင်ငံရဲ့အနေအထားအရာဟိုဒီရွေးကောက်ပွဲလုပ်ခဲ့တဲ့အချိန်တိုင်းမှာတကယ်ကိုပြည်သူကောင်းမွန်ပြီးမှန်ကန်တိကျတဲ့နေစည်းရင်းကဟိုဖြစ်မလာခဲ့ပါဘူးအနည်းနဲ့အများဆိုဒီလိုပါရင်းပြုရှိတယ်ဒါကိုကျွန်တော်တို့ရွေးကောက်ပွဲပတ်တိုင်ခင်ရလည်းဟိုတောက်ပြခဲ့တာလည်းရှိပါတယ်အဲ့တော့ဒီနေစည်းအမာရင်းတစုံတရာရှိတော့လေရလက်ကတော့ဟိုကျွန်တော်တို့ပြတ်တယ်လို့ကျွန်တော်တို့ဟိုလက်ခံယုံကြည်ထားပါတယ်ဗျဒီကောပွဲရလတ်တွေကိုပြဖြစ်တယ်လို့ဟိုကြီးညာလိုက်တဲ့ပုံမှာတော့ကျွန်တော်အနေနဲ့စိတ်မနေနဲ့တက်သာပြောရရင်တော့ဟိုအဲ့ဒီကြီးညာချက်ကိုကန့်ကွက်တယ်လို့ပြောပါပေါ့
ပိကရဲနိုဝင်ဘာလရွေးကောက်ပွဲတုန်းကလုံချုံရေးအကြောင်းပြချက်နဲ့မျိုးနေကိုခုလောက်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာနေအများဆုံးနဲ့အနိုင်ရထားတဲ့ရခိုင်မျိုးသားပါတီကလည်းဒီကနေ့ UEC စည်းဝေးကိုတက်ရောက်ခဲ့ပေမဲ့ဘာမှဆွေးနွေးဖို့ပြောကြားထားတာမရှိဘူးလို့ပါတီရဲ့ထိပ်ပိုင်းကောင်းဆောင်တူဦးဖြစ်တဲ့ဦးဖေတန်ကပြောပါတယ
်။အဲကျွန်တော်တို့ပါတီကတော့ဒီ UEC စည်းဝေးကိုတက်နေတာမှန်ပါတယ်။ဒါပေမဲ့အဲလိုတက်ဖို့တာဝန်ပေးလိုက်တဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ဘက်ကတော့ဘာတွေလုပ်ပါဘာတွေဆုံးဖြတ်ပြီးအတည်ပြုခဲ့ပါအဲ့လိုမျိုးတော့မန်ဒိတ်ပေးထားတာမရှိဘူးတော့သူတို့ဘက်ကပြောဆိုလာတဲ့အပေါ်မှာလိုအပ်ရင်ဒါပါတီကိုပြန်တင်ပြဖို့ကျွန်တော်တို့ကပြောထားတာရှိပါတယ်ခင်ဗျာဟုတ်ကဲ့
2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွေးလျှောက် NLD ပါတီကတနိုင်ငံလုံးမှာပြတ်ပြတ်သားသားအနိုင်ရခဲ့ပါတယ်ရွေးကောက်ပွဲပြီးတဲ့နောက်တပ်မတော်ကမေးစည်းရင်းတွေကိုစီစစ်ခဲ့ပြီးမေးစည်းရင်းကွာခြားချက်အများပြားရှိနေတယ်ဆိုပြီးတော့ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့လွှတ်တော်တဲ့အစည်းအဝေးစဖို့ရပ်ပိုင်းလိုမှာပဲနိုင်ငံတော်အာဏာကိုရယူလိုက်ပြီးထိုက်ပိုင်းကောင်းဆောင်တွေပါဝင်လူများပြားကိုထိန်းသိမ်းထားပါတယ်ခင်ဗျာ